မြန်မာနိုင်ငံမှာတနင်္ဂနွေပြစ်ခတ်ရဆက်ရေးသဘောတူစာချုပ်ကိုအမြန်ဆုံးလက်မှတ်ရေးထိုးနိုင်ပြီးရေးရှိခိုင်မာတဲ့ငြိမ်းချမ်းရေးအတွက်အခြေအနေကောင်းတွေဖန်တီးနိုင်ဖို့မြန်မာနိုင်ငံကတက်ဆိုင်သူတွေအားလုံးကြားအငင်းပွားတာတွေကိုဆွေးနွေးညှိနှိုင်းမှုကနေတဆင့်ငြိမ်းချမ်းစွာဖြေရှင်းနိုင်တယ်လို့မျှော်လင့်နေကြောင်းတရုတ်နိုင်ငံကြားရေးဌာနကပြောပါတယ်။တတိယကြိမ်21ရာစုဘင်းလုံးကြီးလာကံကိုအေဘီလာကိုမေလာဆန်းမှာကျင်းပနိုင်မယ်ဆိုတဲ့သတင်းပေါ်တောက်ချာနေ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရဟွာချုံရင်းကတုံ့ပြန်ပြောဆိုတာပါ။မြမပြည်တွင်းငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးအတွက်သက်ဆိုင်သူအားလုံးရဲ့ကြိုးပမ်းမှုတွေကိုဒီဥနိုင်ငံကအစဉ်ထောက်ခံတဲ့အကြောင်းနဲ့အပြုသဘောဆောင်တဲ့အခမ်းအနားတွေကနေပါဝင်နေတဲ့အကြောင်းလေးပြောခွင့်ရဟွာချုံရင်းကပြောပါတယ်။ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယကြိမ်အစည်းအဝေးကျင်းပမယ့်အချိန်ကိုဖေဖော်ဝါရီ28ရက်ကနေပြီးတော့မှကျင်းပတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စည်းရေးသဘောတူစာချုပ်အကောင့်တွေဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေး GICM အတွင်းသဘောတူညီခဲ့ကြတာပါ။ဇန်နဝါရီလကမှကျင်းပဖို့အစောပိုင်းကကြေညာခဲ့ပြီးမြဲအမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲကျင်းပတာတွေလူမှုတွဲဆောင်ဆွေးနွေးပွဲတွေအတွက်အဆင်ပြေဖြစ်ခဲ့ပြီးတဲ့နောက်ရွှေ့ဆိုင်းထားတာဖြစ်ပါတယ်။တရုတ်နိုင်ငံဟာမြန်မာညီညာရေးလုပ်ငန်းစဉ်မှာတည်တည်ဝင်ဝင်ပါဝင်ပတ်သက်နေပြီးဒုတိယကြိမ်27ရာစုပြည်လုံးညီလာခံဖွံ့ဖွဲကိုမြောက်ပိုင်းမဟာမိတ်အဖွဲ့တယောက်ရေးအဓိကကြားဝင်ဆက်ဆက်ပြီးခဲ့ပါတယ်။